တခါဒီနယ်ကမွတ်စလင်လူနည်းစုတွေကိုအကြမ်းဖက်တိုက်ခိုက်တဲ့ဖြစ်ရပ်အတွင်းရိုဟင်ဂျာအမျိုးသမီးတွေကိုမြန်မာစစ်သားတွေကအစီအစဉ်တကျပိတ်မှတ်ထားပြီးတော့ဝိုင်းပြီးမတိုင်းကျင်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂအထူးတန်တမန်တူကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။လေမိုင်းကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂဒီမူချိုးရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စစ်သားဒေသကိုသွားပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။ကောက်ဆက်စစ်သားဒေသမှာရိုဟင်ဂျာဒုက္ခသည်6သိန်း1000လောက်ရှိနေတယ်လို့ကုလသမဂ္ဂကပြောထားပါတယ်။အဲ့ဒီဆိုးသွမ်းရက်စက်မှုအများကြီးဟာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဆင့်ထိရောက်နိုင်တယ်လို့မစ်ဖက်တန်ကပြောပါတယ်။ပရင်းချင်းခံရတဲ့ထိတ်လန့်မှုအဖြစ်အပျက်တွေကိုကြားခဲ့ရပါတယ်။ပရင်းချင်းခံရတာရဲ့အကျိုးဆက်အနေနဲ့မျိုးသမီးနဲ့မိန်းကလေးအများအပြားတည်ဆုံးခဲ့ကြရပါတယ်လို့မစ်ဘက်တန်ကတက္ကသိုလ်မှာသတင်းထုတ်တွေကိုပြောပါတယ်။အဲ့လိုလိမ်မိုင်းကြမ်းဖက်တာတွေကိုမြန်မာလက်နက်ကိုင်တပ်ဖွဲ့တွေကညွှန်ကြားစီစဉ်ပြီးကျူးလွန်ခဲ့ကြတယ်လို့လည်းဆိုပါတယ်။စစ်သားများပြားကဝမ်းပြီးမရင်းချင်တာလူမြင့်ကွင်းမှာအတင်းကျပ်ကိုလူနီချုပ်ခိုင်းတာအဆက်ရောက်အောင်လုပ်တာနဲ့စစ်ဘက်ကဖန်ထားချိန်အတွင်းလိန်ကျွန်းလုခိုင်းတာတွေအပါအဝင်လိမ်မိုင်းကြမ်းဖက်မှုပုံစံတွေကိုထပ်ပြေးလာသူတွေစီကနေတသမတ်တီးကြားခဲ့ရပါတယ်လို့မစ်ဘက်တန်ကပြောပါတယ်။လေမဲဆိုင်ရာကြံဖက်မှုကျူးလွန်သူတွေထဲမှာမြန်မာနယ်ခြားသောရဲတပ်ဖွဲ့နဲ့ရခိုင်ပြည်နယ်ကတခြားလူမျိုးစုတွေနဲ့ဖွဲ့ထားတဲ့ပြည်သူစစ်တွေလည်းပါတယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။လေမဲဆိုင်ရာကြံဖက်ခံရတာဟာလူတွေအများများထပ်ပြေးရတာရဲ့အဓိကအကြောင်းတစ်ခုဖြစ်ပြီးရိုဟင်ဂျာတွေကိုဝိုင်းပြီးသုတ်သင်ရှင်းလင်းတဲ့အခြေအနေအောက်မှာဖြစ်ခဲ့တာလို့ရင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကပြောပါတယ်။